မြန်မာနိုင်ငံမှာအာဏာသိမ်းစကြတဲ့ကကျွန်တော်အမေနဲ့အဆက်အသွယ်မရှိတော့ပါဘူးသူဘယ်မှာရှိနေတယ်လဲဆိုတာကိုစစ်ကောင်စီကိုကျွန်တော်အမြဲဆက်သွယ်မေးမြန်းပြီးမယ်သူတို့ကဖြေကြားခြင်းမရှိတယ်လို့သူ့ကိုဘယ်လိုနီးလန်းနဲ့ဆက်သွယ်လို့ရတယ်လဲဆိုတာကိုလည်းမပြောပါဘူးဒါကြောင့်အမေကိုဆက်သွယ်နိုင်မဲ့တခြားနီးလန်းဆိုတာမရှိပါဘူးကျွန်တော်တတ်နိုင်သမျှနီးလန်းပေါင်းစုံနဲ့စူးစမ်းခဲ့ပါတယ်နောက်ပြီးတော့မြန်မာပြည်သူတွေပေါ်ရဲရဲဆက်ဆက်ဖိနှိပ်နေတဲ့စစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းတဲ့လုပ်ရက်တွေလူသားထုပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေကိုမြင်ရတဲ့သူတိုင်းမျက်စိပိတ်ထားနေမှာမဟုတ်ပါဘူးနိုင်ငံတကာတိုင်းဝိုင်းအနေနဲ့လည်းလောလောဆယ်မှာမြန်မာနိုင်ငံအတွက်အများကြီးလှုပ်ဆောင်ပေးနိုင်တဲ့အခြေအနေမျိုးလည်းမရှိပါဘူးအဲ့ဒီတော့ကျွန်တော်အမေလွတ်မြောက်ဖို့လူသားချင်းစာနာထောက်ထားမှုအကူအညီတွေအလွန်မင်းလိုအပ်နေတဲ့မြန်မာပြည်သူတွေကိုပံ့ပိုးဖို့တခြားသူတွေလှုပ်ဆောင်ပါလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ကျွန်တော်အနေနဲ့ငုတ်တုတ်ထိုင်နေလို့မရတော့ပါဘူးနောက်ပြီးတော့ကျွန်တော်အမေကိုနေအိမ်ကျေကျုပ်ပြောင်းထားရတယ်ဆိုတဲ့သတင်းတွေကလည်းမမှန်ပါဘူးကျွန်တော်တည်သလောက်သူ့ကိုနေပြီးတော့အချင်းထောင်မှာပဲဆက်ပြီးတော့ထားရတာပါစစ်တပ်ကတော့အရင်ကအတိုင်းမှောက်ရွံ့တဲ့တဲ့င်းတွေနဲ့ဝါရဖြတ်တဲ့နီးပရိရေကိုအချိန်ချင်းအသုံးပြုနေတာပါမိခင်တွေရဲ့သဘာဝအတိုင်းကိုသားသမီးကိုကာကွယ်ဖို့ဆိုတဲ့အချက်ကတော့သိကြပါရယ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်သူကိုယ်တိုင်လည်းအန္တရာယ်ရှိနေတာပါသိကြတာကသူ့ကိုလွတ်ကျန်တက်ဖြတ်ဖို့ကြိုးပမ်းတာတွေကိုအချိန်ပေါင်းများစွာသူကိုယ်တိုင်ရင်ဆိုင်ခဲ့ရတာနောက်ပြီးတော့ကျွန်တော်အဖိုးသူ့အဖေကိုလှုပ်ကြံတက်ဖြတ်ခဲ့တာကိုလည်းတွေ့ကြုံခဲ့ရတာဆိုတော့အန္တရာယ်တွေများတယ်လို့သူ့စိတ်ထဲမှာရှိနေပုံရပါတယ်မကြသေးခင်ကချမှတ်ခဲ့တဲ့အမေရိကန်ရဲ့ပိတ်ဆို့ရေးယူမှုနဲ့တန်တပန်ရေးကြိုးပမ်းမှုတွေကိုကျွန်တော်ကြိုးစားပါတယ်တစ်ချိန်တည်းမှာပဲကျွန်တော်အမြင်အရတရုတ်အပါဝင်နိုင်ငံအားလုံးဟာသူတို့အကျိုးစီးပွားအရမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ညီညွတ်မှုပြန်လည်ရရှိတာကိုပဲမြင်ကျင်ကြတာပါမြန်မာနိုင်ငံမှာနှစ်ပေါင်း80ကျော်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်မီးအဓိကဖြစ်ပွားစေတဲ့မြန်မာစစ်တပ်တည်ရှိနေသမျှပြည်တွင်းမှာငြိမ်းချမ်းတည်ငြိမ်မှုဆိုတာဘရောမှရှိလာမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီလမ်းစဉ်ကျင့်သုံးတာကိုတရုတ်ကဘယ်တော့မှမထောက်ခံခဲ့တယ်လို့စစ်တပ်ကလည်းအကြောင်းအရာတစ်ခုကြောင့်အမြဲပဲထောက်ခံနေခဲ့တာပါကျွန်တော်အနေနဲ့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့မျှော်လင့်ထားပေမဲ့မကြခင်ဖြစ်လာမယ်လို့တော့ကျွန်တော်မမြင်မိသေးပါဘူးစီဝိုင်းတည်ငြိမ်မှုကိုလိုချင်ရင်စစ်တပ်ဟာသူတို့ရဲ့အနည်းချင်းကောင်မဟုတ်ဘူးဆိုတာသူတို့သဘောပေါက်တယ်လို့ကျွန်တော်ထင်ပါတယ်စစ်ကောင်စီလက်အောက်မြန်မာနိုင်ငံဟာကိုယ်အင်္ဂါအစိတ်ပိုင်းတွေကိုတရားမဝင်ရောင်းချတဲ့လုပ်ငန်းတွေအတူလူကုန်ကူးမှုစိုက်ဘာကျွန်းပြူမှုစတဲ့ရာဇဝတ်မှုတွေအတွက်ကမ္ဘာအဓိကနေရာဖြစ်လာပါတယ်ဒီကနေ့ခေတ်ကြီးမှာကျွန်းစနစ်လိုဖြစ်နေတဲ့အခြေအနေအောက်မှာလူပေါင်း1000လောက်ကျွန်းပြူခံရတာကိုကျွန်တော်တို့ပြောနေတာပါဒီဖြစ်ရဆိုးတွေကိုရပ်တန့်ဖို့အတွက်ဒေသတွင်းနိုင်ငံတွေရဲ့ကြိုးပမ်းအားထုတ်မှုတွေနဲ့ခိုင်မာတဲ့နိုင်ငံရေးစံတာတွေရှိဖို့လိုပါတယ်။ဒါပေမဲ့အာဆီယံမှာဒီလိုစွမ်းရည်မျိုးရှိမနေပါဘူး။ဒါအပြင်မြန်မာနိုင်ငံမှာအဓိကအခြေပြုနေတဲ့အွန်လိုင်းလောင်းကစားလိမ်လည်မှုတွေနဲ့ပတ်သက်လို့ရပ်တန့်နိုင်ရေးပုံမှုကြိုးပမ်းအားထုတ်ဖို့တရုတ်နိုင်ငံရဲ့ဝန်ကြီးကနေစစ်ကောင်စီကိုတောင်းဆိုထားချက်ဟာလည်းလုံးဝကိုလှစ်လူရှုခံထားရတယ်လို့မြင်ပါတယ်။အရက်သားပေါင်း 1.8 တန်းအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတော့လူပေါင်း 2,400 ကျော်ဟာဥပဒေမဲ့မတရားဖမ်းဆီးခံခဲ့ရပါတယ်။ဒါ့အပြင်လူပေါင်း 6,000 လောက်တည်ဆုံးခဲ့ရပြီးတော့18တန်းလောက်အတွက်အစားအစာအမိုးကာနဲ့စေဝါတွေရေးဖို့လိုအပ်နေပါတယ်။သူတို့ရှိနေတဲ့ဒေသတွေစီကိုရေးဖို့ကူညီတွေရောက်ရှိရေးဟာလည်းအလွန်အင်မတန်အရေးကြီးပါတယ်။စစ်တပ်ဟာ COVID-19 ကပ်ရောဂါကာလတုန်းကကာကွယ်ဆေးတွေကူညီတွေကိုလက်နက်သဖွဲ့အသုံးပြုကန့်သတ်ခဲ့တဲ့အတိုင်းပဲလှုပ်ဆောင်နေတာပါ။မကြသေးခင်ကမုံတန်းကြောင့်နောက်ထပ်လူပေါင်း 6,000 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့တဲ့အတွက်နိုင်ငံတွင်းအကြက်တဲတွေပို့ပြီးတော့တိုးလာစီပါတယ်။ဒါကြောင့်စစ်ပွဲတွေအဆုံးသတ်ပြီးတော့ဒီမိုကရေစီပြန်လည်ထူထောင်မှသာဆိုးရွားလာတဲ့အကြက်တဲတွေကိုရပ်တန့်စီမှာဖြစ်ပါတယ်။ဒါကြောင့်စစ်တပ်အတွက်ဝင်ငွေရအောင်ထောက်ကူပေးနေတာတွေ၊စီးရေးဆွမ်းဆောင်မှုတွေကိုပံ့ပိုးပေးနေတဲ့လူပုဂ္ဂိုလ်တွေ၊ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေကိုပို့ပြီးတော့ပြစ်မှတ်ထားကြေကြေပြန့်ပြန့်ပိတ်ဆို့အရေးယူဖို့နိုင်ငံတကာအတိုင်းအဝန်းကိုကျွန်တော်တောင်းဆိုပါတယ်။ဒီစစ်ပွဲမှာစစ်တပ်ကဘယ်တော့မှအနိုင်ရမှာမဟုတ်ပါဘူး။ကိုပြည်သူတွေကိုစစ်တပ်ကဖိနှိပ်တိုက်ခတ်နေတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုငွေကြေးအရပံ့ပိုးနေတဲ့ပြည်ပရောက်မြန်မာတိုင်းဝမ်ရဲ့အခန်းကဏ္ဍကအရန်ကိုရေးပါပါတယ်။ယူကရိန်းကြက်တဲကိုဖြစ်ရှင်းရေးနိုင်ငံတကာကပေးနေတဲ့အကူအညီတွေကနှစ်ရာခိုင်နှုန်းလောက်ကိုပဲ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့သူ့ရဲ့လုပ်ဖော်ကံဘက်တွေကိုပံ့ပိုးမယ်ဆိုရင်လူသားထုအပေါ်မှာရာဇဝတ်မှုတွေကျူးလွန်နေတဲ့ဒီစစ်ပွဲကိုအများဆုံးဆုံးသတ်နိုင်မှာဖြစ်ပါတယ်။တခါတလေကျွန်တော်တို့မိသားစုနဲ့ပတ်သက်ရင်အမေကိုနေစိတ်နိုင်သူကြီးတူလို့ပုံဖော်ကြတာကိုကျွန်တော်အယံပဲဒေါသထွက်စိတ်မကောင်းဖြစ်ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အဖေဆုံးပါခံပြီးနောက်ဆုံးရက်တွေမှာအဖေအနားမှာကျွန်တော်တစ်ချိန်လုံးပြုစုနေခဲ့တာပါ။ဒ ဒါကြောင့်ကျွန်တော်သိနေတာကမြမပြီးမှရှိနေတဲ့အမေကိုအဖေကပြန်မလာစေချင်ပါဘူးသူ့ကိုရေးကိုယ်တာကိစ္စတွေဆက်လုပ်ပြီးတော့မြမပြီးမှအမေရှိနေတာကိုအဖေကနားလည်ပါတယ်အဖေဆန္ဒကသူပဲမြမနိုင်ငံကိုသွားပြီးတော့သူ့ရဲ့နောက်ဆုံးရက်တွေမှာနေရင်အကျေကျုပ်ချခံထားရတဲ့အမေနဲ့အတူဖြတ်တန်းကျင်ခဲ့တာပါဒါပေမဲ့နှလုံးသားမရှိတဲ့တနာကျင်နာမှုမရှိတဲ့စစ်ဘုတ်ချုပ်တွေကအဖေကိုမြမနိုင်ငံကိုလာခွင့်မပြုခဲ့ပါဘူးမြမပြည်သူတွေရဲ့အကျိုးစီးပွားအတွက်ကျွန်တော်မိဘနှစ်ပါးစလုံးရဲ့ယက်တီချဟာတစည်းစလုံးတည်းရှိပြီးတော့ခိုင်မာတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။နောက်ပြီးတော့သူတို့ရင်ဆိုင်ခဲ့ရတဲ့စစ်ဘုတ်ချုပ်တွေရဲ့မတရားတဲ့လုပ်ရက်တွေဟာစန့်ကျင်တွန်းလှန်ဖို့သူတို့အတွက်ခွန်အားတွေပိုးပြီးတော့ရှိစေခဲ့ပါတယ်။ဒါအပြင်မြမပြည်သူတွေကြုံတွေ့နေရတဲ့ခြေနေတွေနဲ့ရှင်ရင်အမေမရှိဘဲဖြတ်တန်းခဲ့ရတဲ့ခြေနေတွေကိုခတ်ခဲတယ်လို့ကျွန်တော်မခံစားမိပါဘူး။ကျွန်တော်ရင်ဆိုင်ရတဲ့ခြေနေတွေထက်သူတို့ရဲ့စွန့်လွတ်အနစ်နာခံမှုတွေကပိုပြီးတော့ကြီးမားပါတယ်။ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့အမေနဲ့နိုင်ငံရေးကျင်းသားအားလုံးလွတ်ပေးရေးအပါအဝင်မြန်မာပြည်သူတွေအပေါ်မှာပြစ်မှုကျူးလွန်နေတဲ့စစ်ကောင်ဆောင်တွေကိုထိထိရောက်ရောက်အရေးယူဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညီညွတ်ညွတ်ရပ်တည်ဖို့တောင်းဆိုလှုပ်ရှားနေတာဖြစ်ပါတယ်။ဒါအပြင်ကမ္ဘာတဝန်းမြမအရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးရန်ပုံငွေရှာဖွေမှုတွေထဲမှာပံ့ပိုးကူညီရေးကြိုးပမ်းနေပါတယ်။စိုးရွားနေတဲ့မြန်မာနိုင်ငံကအကြက်တဲတွေနဲ့စစ်တပ်ကကျူးလွန်နေတဲ့လူသားဒုအပေါ်ရာဇဝတ်ကျူးလွန်မှုတွေကိုကဘာတဝမ်းသတိပြုမိလာစီဘူးကျွန်တော်နေ့တိုင်းဆောင်ရွက်နေပါတယ်ကျွန်တော်ရင်ဆိုင်နေရတဲ့အကြီးမားဆုံးစင်ခေါ်မှုကတော့တချို့အစိုးရတွေနဲ့အဖွဲ့အစည်းတွေဟာလူသားဒုအပေါ်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေပုံမူကျူးလွန်နေတဲ့မြန်မာစစ်တပ်ကိုအစဉ်ပြေချုံးမွေအောင်ဆောင်ရွက်ပေးလိုတဲ့ဆန္ဒရှိနေကြတာပါစစ်တပ်ရဲ့ဝင်ငွေစီးဆင်းမှုလွယ်ကူချုံးမွေစေဖို့ထောက်ပံ့ကူညီနေတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေအဖွဲ့အစည်းတွေအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကနေကြဲကြဲပြန့်ပြန့်ထိထိရောက်ရောက်နဲ့ပိတ်ဆို့ရေးရမှုတွေကိုပုံမူချမှတ်နိုင်ဖို့လည်းကျွန်တော်လှုပ်ရှားနေပါတယ်အဲ့လိုမျိုးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့တော့ကျွန်တော်မှအစီအစဉ်မရှိပါဘူး။နိုင်ငံရေးသမားဖြစ်ချင်တာမျိုးကျွန်တော်မှမရှိပါဘူး။ဒါပေမဲ့ဒီအဖွဲ့အစည်းတွေအားလုံးနဲ့တညီတညွတ်တည်းယက်တည်သွားမှာပါ။အထူးသဖြင့်စစ်ကောင်စီကိုဆန့်ကျင်တဲ့ဘုံတိုက်ပွဲမှာမတူညီတဲ့အုပ်စုအားလုံးကြားပူးပေါင်းပြီးတော့စီလုံးညီညွတ်မှုအသစ်တွေနဲ့ဒီစစ်ပွဲကိုအောင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ရဲ့ယုံကြည်ချက်ကတော့မြန်မာနိုင်ငံဟာအားလုံးပုံမူပူးပေါင်းပါဝင်မှုကိုလက်ခံပြီးတော့ဒီမိုကရက်တစ်နိုင်ငံဖြစ်ထွန်းလာဖို့ဖြစ်ပါတယ်။